လေသမားတွေအခွင့်အရေးအတွက်တောင်းဆိုရင်ဖမ်းဆီးထောင်ချတာခံခဲ့ရတဲ့တက်ကြွလှုပ်ရှားသူ၃ဦးကိုတရင်တပတ်ကြောကြာဆာဆာငတ်ခံဆန္ဒပြခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကပြန်ပြီးလွှတ်ပေးလိုက်ပါပြီ။၆လကြောကြာဖမ်းဆီးခံခဲ့ရတဲ့မိထီလာပြည်သူအကျိုးဆောင်ကွန်ရက်ကဒေါ်မြင့်မြင့်အေးအပါဝင်၃ဦးကိုပြန်ပြီးလွှတ်ပေးလိုက်ပေမဲ့တခြားတက်ကြွလှုပ်ရှားသူတွေကိုတော့ဒီရဲပိုင်းတွေတွင်မှာပဲထောင်ဒဏ်တွေချမှတ်ခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွဲမေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကဆက်ပြီးပြောပြပေးပါမယ်
။ပဲခူးတိုင်းနတ်တလင်းမြို့ပဲမခန်းကျေးရွာကြက်ကျိုးဝိုင်းမှာရှိတဲ့လေယာဉ်မြေတွေပြန်ရရေးအတွက်လေသမားတွေကိုအကူအညီပေးခဲ့တဲ့ပြည်သူ့အကျိုးဆောင်ကွန်ရက်၃ဦးကအဖွဲ့ဝင်၃ဦးကိုဒီကနေ့မနေ့ပိုင်းမှာပဲစွဲချက်မတင်တော့ပဲအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ခွင့်ပြုချက်မရပဲဆန္ဒပြခဲ့တဲ့အမှုပါဝင်တခြားဆွဆွဲချက်တွေနဲ့အရေးယူထားပြီးမဲ့၆လကြာတဲ့အထိအမှုကိုဆုံးဖြတ်ချက်မချတဲ့အတွက်ပေါင်းတဲ့မျိုးကအချင်းထောင်မှာအစာငတ်ခံဆန္ဒပြခဲ့ကြတာ၁၇ရက်ပြည့်တဲ့အချိန်မှာပဲသူတို့ကိုပြန်လွှတ်ပေးလိုက်တာပါပြန်လည်လွတ်မြောက်လာသူတို့ဦးဖြစ်တဲ့မတ်ခင်မိမိခိုင်ပြောပြတာကတော့
မနေ့9နာရီကနေယူအချင်းထောင်ကနေယူပြန်လွှတ်ပေးလိုက်တယ်အခုရဲမှာကတော့ဆွဲချက်မတင်ဘူးအဲပြန်လည်လွှတ်ပေးလိုက်ပြီပေါ့နော်အဲအခုဖြတ်သိမ်းလိုက်တဲ့သဘောဖိုင်လိုက်တဲ့သဘောပါဒီဆရာစီရေးမှန်းနိုင်ပါအာနာဆွဲမှုတွေပေါ့နော်အခြားအနာဟိတုံးရတခုနဲ့တခုလမ်းမမရှိပါဘူးလို့အရင်ကဥပဒေမှာဖော်ပြထားပြီးမဲ့လို့တကယ်တမ်းလွှဲမှုတွေလို့ကျွန်တော်တို့ခံစားရတာဖြစ်ခဲ့တာဒီတရားစီရင်မှန်တိုင်းကလွှဲမှုမရှိဘဲနဲ့လက်လက်တဲ့တရားစီရင်မှန်တိုင်းဖြစ်လာဖို့ဆန္ဒပြခဲ့တယ်ပေါ့နော်
အစာငတ်ခံဆန္ဒပြနေစဉ်အတွင်းမိသားစုတွေနဲ့တွေ့ဆုံခွင့်မပေးဘဲထောင်ဝင်စာပိတ်ပင်ထားတာခံခဲ့ရတယ်ဆိုပြီးတော့လဲလွတ်မြောက်လာသူတွေကပြောပါတယ်၁၇ရက်ကြာဆန္ဒပြခဲ့ရတဲ့အတွက်လဲကျမ်းမာရေးထိခိုက်မှုတချို့နဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းမတ်ခင်မိမိခိုင်ကပြောပါတယ်အဲ
တော်မိမိကလည်းဒီလိုပဲဝှစ်ချနေတာပေါ့နော်ဝှစ်ချနေတာလေသူလည်းပေါင်းအားလည်းဆယ်ပေါင်းလောက်ကျသွားတယ်အဲဒီလည်းဝိချင်းနေပါကျွန်မဆက်ဆောက်ပေါင်းကြပါရစေကျွန်တော်လည်းနည်းနည်းဝိချင်းနေပါတော
့မြန်မာနိုင်ငံမှာသမရဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းမှာတော့နိုင်ငံရေးအကျဉ်းသားတွေအပါအဝင်ထောင်နဲ့ကြခံနေရသူပေါင်းထောင်ကနန်းနဲ့ချီပြီးလွှတ်ပေးခဲ့တယ်လို့ကျန်တဲ့သူတွေအားလုံးကိုလည်း2013ခုနှစ်နှစ်မကုန်ပြီးနောက်ဆုံးထားလွှတ်ပေးဖို့လည်းကတိပြုထားတာပါနိုင်ငံရေးအကျဉ်းသားအခွင့်အရေးအတွက်လှုပ်ရှားနေသူတွေကတော့မြန်မာနိုင်ငံကအကျဉ်းထောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူ90လောက်ကျန်နေသေးတယ်ဆိုပြီးခန့်မှန်းထားကြသလိုငင်းညံ့စွာစုဝေးခွင့်နဲ့စီတန်းလက်လက်မှုဆိုင်ရာဥပဒေကိုဖောက်ပြက်တယ်ဆိုတော့ပုံမှန်18နှစ်နဲ့အရေးယူခံရသူအများအပြားပါဝင်အမှုရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူခန့်မှန်းကြီး200လောက်ရှိနေတယ်လို့လည်းပြောဆိုနေကြပါတယ်ဒီကနေ့မှဆိုရင်ပဲလေဘရောင်းတောင်ကျင်းဒီစီမံကိန်းကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုတင်ထွတ်ပိုင်ကိုလည်းပုံမှန်18နှစ်ရန်ကုန်မြို့နာတာမျိုးနဲ့တရားရုံးကနေထောင်နဲ့၃လချမှတ်ခဲ့တဲ့အကြောင်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ကမတ်တန်နာကပြောပြပါဗျ
။ဒီတိကျပိုင်ကို16နဲ့ချလိုက်တာ။အဒီနေ့တေဟွာနေပြီးတော့လာတာမျိုးနဲ့ကနေတိကျပိုင်တယောက်တည်းချတာ။သူတို့ပုံမှန်16ဖြစ်သေးရင်ဆန္ဒပြတော့ကလာတာမျိုးနဲ့ပဲတတ်လျှောက်လို့ပဲ။အနီတော့မချသေးဘူး။ဒီနေ့ကအနီတော့19-5ကိုပဲအဓိကထားပြီးစစ်သေးတယ်ဟိုက2009ကလေဖျားချေရှိခိုးတဲ့သူရဲ့ကိစ္စလေ။သူ့ကို18ကတော့ဟိုလောက်ရှိမယ်။အနီမော18ကတော့20လောက်ရှိမယ်။ငါခါကိုရလဲရှစ်မှုလောက်ရှိမယ်။အခုဟိုနောက်ဆုံးဟိုတရုတ်လမ်းမီရှုတာပါပါဆိုလေ။အဲ့ဒါရှစ်မှုလောက်ရှိမှာဟုတ်ကဲ
့။မိထီလာခရိုင်တာစီမြို့နယ်ဟန်စာရဲစခန်းပိုင်လက်မြေအတွင်းမှာထွန်းနှုတ်တိုက်ပွဲဆင်နွှဲခဲ့တာကြောင့်ဆိုပြီးဒီဇင်ဘာလ23ရက်နေ့ကရမဲတဲလူမှုကွန်ရက်ကမတ်တန်နာအောင်ကိုပုံမှန်143ပုံမှန်905ခခွေးကငယ်ပုံမှန်440ပုံမှန်61စတဲ့ပုံမှန်တွေနဲ့ထောင်နဲ့3နှစ်နဲ့3လချမှတ်ခဲ့တာပါ68မျိုးဆက်ကြောင်းသားကိုမင်းဆွေကိုတော့အဲ့ဒီပုံမှန်တွေနဲ့ပဲထောင်နဲ့2နှစ်နဲ့3လချမှတ်ခဲ့ပြီးကိုပိုကိုတော့ထောင်နဲ့6လချမှတ်ခဲ့ပါတယ်ရှင်